အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နေပါပြီကျမခင်ဗျာတက်ပါခုနားမှာရှင်းနှကောင်တဝီဝီနဲ့ပြန်နေမယ်ဆိုရင်ဒီတန်းကစိတ်နှောက်ရှက်ဖြစ်စရာပါဒါပေမဲ့သိပ္ပံပညာရှင်တွေကတော့ဒီချင်းရဲ့အတန်ကိုနားထောင်ပြီးသူကလူတွေအတွက်အန္တရာယ်ပေးနိုင်မပေးနိုင်ဖော်ထုတ်နိုင်ပါပြီအခုကြားတဲ့အတန်ပိုင်ရှင်ချင်းကလေးတွေဟာကမ္ဘာပေါ်မှာလူတွေအတွက်အနည်းအကြီးဆုံးသတ္တဝါတွေဖြစ်ပါတယ်။သူတို့ကညှက်ဖျားငန်းဝါအဖျားနဲ့သွေးလွန်တုပ်ကွေးလိုရောဂါတွေကိုဖြစ်စေတဲ့ဘက်တီးရီးယားတွေကိုသဲလာတတ်တဲ့အတွက်ကမ္ဘာတစ်လုံးမှာနှစ်ဆင်လူပေါင်း3000ချီပြီးတေဆုံးရတာပါ။အခုလိုလူကိုတေဆေးတဲ့အထိဒုက္ခပေးနေတဲ့အကောင်လေးတွေကိုဘယ်မှာတွေ့နိုင်လဲဆိုတာကိုစောင့်ကြည့်နိုင်တဲ့ app ကိုသိပ္ပံပညာရှင်တွေကထွင်ပါတယ်။ချင်းတွေရဲ့အတန်ကိုသုံးပြီးထွင်ထားတဲ့ဒီ app ကို Google ရဲ့ Android ဖြစ်ဖြစ် Apple ရဲ့iOS မှာဖြစ်ဖြစ်ဘယ်လက်ကင်ဖုန်းမှာမဆိုသုံးနိုင်ပါတယ်လက်ကင်ဖုန်းရှိတဲ့ဘယ်သူမဆိုဒီ app ကိုသုံးပြီးဘလို့ချင်းအမျိုးအစားလဲဆိုတာသိအောင်လုပ်နိုင်တဲ့အတွက်ဒီယောဂါဆိုးတွေမရအောင်တားဆီးနိုင်တယ်လို့ဒီ app T-Train နဲ့အဖွဲ့က Hari Priya Bahedi Nararinan ကပြောပါတယ
် If they see a mosquito around us they just open the phone open up the app
ကိုနားမှာချင်းတကောင်ရောက်လာတယ်ဆိုရင်ကိုလက်ကင်ဖုန်းကိုဖွင့်လိုက်ရုံပါပဲပြီးရင်ဒီ application ကိုဖွင့်အဲ့ဒီချင်ရှိတဲ့နေရာကိုဖုန်းနဲ့ချင်နောက်မှတ်တမ်းတင်တဲ့ record ဆိုတဲ့ clip ကိုနှိပ်လိုက်ရုံပါပဲလို့ပြောသွားတာပါနာရယင်နဟာ Stanford တက္ကသိုလ်ကဘွဲ့လွန်ကျောင်းသူတူအနေနဲ့ဒီစီမံကြီးမှာစပြီးပါခဲ့တာပါသူဟာအခုခါမှာတော့ Los Angeles က California ပြည်နယ်တက္ကသိုလ်ကိုခန့်ဆိုင်ရာယောဂပီးပညာဌာနမှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ
် So then when the mosquito you know flaps its wings and starts flying aroundIt makes that noise, right? That annoying buzzing noise.
ချင်းကသူ့ရဲ့အတောင်ပံတွေကိုတစ်ဖြက်ဖြက်ခတ်ပြီးကိုယ်နားမှာစပြီးပြန်ဝဲလာမယ်ဆိုတဝီဝီနဲ့ဆိတ်ရှုပ်စရာအတန်ကိုကြားရမှာပါ။ဒီတန်ကိုကျမတို့က A Buzz App နဲ့ဖမ်းပြီး record လုပ်ရပါတယ်လို့ပြောပါတယ်။ချင်းတွေတင်နေတဲ့ယောဂအများပြားအတွက်ကုသဖို့ဆေးမရှိတယ်လို့သူတို့တွေကာဝယ်ဆေးလည်းမရှိပါဘူး။ဒါကြောင့်ဒီယောဂတွေကိုထိန်းချုပ်ဖို့လုပ်မယ်ဆိုရင်အကောင်းဆုံးနည်းလမ်းကချင်းတွေကိုပြစ်မှတ်ထားနှိမ်နေရမှာဖြစ်ပါတယ်။
If we're going to tackle diseases caused by mosquitoes like malaria or dengue,
the most important thing to know is that when you have been exposed to yoga, you will be able to control the symptoms of the disease. This is what we are trying to do. But if you are not aware of the symptoms, you will not be able to control the symptoms of the disease. This is what we are trying to do. Because you are trying to control the symptoms of the disease, you will be able to control the symptoms of the disease. This is what we are trying to do.အသေးချာလေ့ကျင့်ပေးထားတဲ့ကျွမ်းကျင်ပညာရှင်တွေလိုအပ်လို့ဖြစ်ပါတယ်။ချင်းမျိုးစိတ်ပေါင်းက3500လောက်ရှိပါတယ်။ဒါပေမဲ့ဒီထဲမှာလူကိုအန္တရာယ်ပေးနိုင်တဲ့မျိုးစိတ်က40လောက်ပဲရှိတယ်လို့စီမံကိန်းကအဓိကတာဝန်ယူထားတဲ့ Stanford တက္ကသိုလ်ဇီဝအင်ဂျင်နီယာဌာနပေါ်မောက်ကမနူးပရကက်ရှ်ကပြောပါတယ
်။ In your backyard, do you have a nuisance mosquito or do you have a potentially dangerous mosquito?
ကိုချောင်းဝင်းထဲမှာရှိနေတဲ့ချင်းဟာစိတ်အနှောက်အယှက်ပဲပေးတဲ့ချင်းလားလူအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ချင်းလားဆိုတာသိဖို့လိုပါတယ်
။ဒီလိုသိနိုင်ဖို့ Prankit ရဲ့အဖွဲ့ကချင်းတွေအတန်ကိုနားထောင်ဖို့ဆုံးဖြတ်ခဲ့ပါတယ်။အဓိကအကြောင်းကချင်းတွေဟာသူတို့ရဲ့အတန်တွေကိုအပေါအောက်ခတ်တဲ့အခါမြည်တဲ့အတန်ကချင်းတစ်မျိုးနဲ့တစ်မျိုးမတူကြတာကြောင့်ဖြစ်ပါတယ်။မျိုးစိတ်တိုင်းအတွက်တစ်မျိုးနဲ့တစ်မျိုးတဝီဝီမြည်တန်ဟာနည်းနည်းလေးစီလောက်တော့ကွဲတာပါ။အခုကြားတဲ့အတန်ဟာစိတ်အနှောက်အယှက်ပဲပေးတဲ့ချင်းတကောင်ရဲ့အတန်မှာဒီမျိုးစားကလူတွေမှာယောဂဖြစ်စေတဲ့ကပ်ပါးကောင်တွေကိုသဲလာတတ်တဲ့အမျိုးမဟုတ်ပါဘူးအခုကြားတဲ့အတန်ကတော့ငှက်ဖျားယောဂသဲဆောင်နိုင်တဲ့အန္တရာယ်ပေးနိုင်ခြင်းရှိတဲ့ချင်းမျိုးစားရဲ့အတန်ဖြစ်ပါတယ်ဒီချင်းရဲ့ဝီတန်ကိုလက်ကင်ဖုန်းနဲ့ကအဘတ် app နဲ့ဖုန်းသုံးသူကနေမှတ်တမ်းတင်နိုင်ပါတယ်အတန်ဖန်နာကလည်း10စက္ကန့်20စက္ကန့်လောက်ပဲလိုပါတယ်ဒီတန်ကို app ကသူ့မှာရှိတဲ့ database အချက်အလက်တွေနဲ့နှိုင်းယှဉ်ပြီးဘယ်လိုချင်းမျိုးစိတ်ဖြစ်နိုင်လဲဆိုတာကိုပါထုတ်ပေးပါတယ်။တကယ်တော့ cell phone လို့ခေါ်တဲ့လက်ကင်ဖုန်းတွေဒါမှမဟုတ် smartphone တွေဟာ billion နဲ့ချီတဲ့လူတွေရဲ့လက်ထဲမှာရောက်နေပြီဖြစ်ပါတယ်။ဒါကြောင့်အရင်တော့မလုံနိုင်ခဲ့ပေမဲ့အခုချင်းတွေကိုကြည်ကြည်ပြတ်ပြတ်စောင့်ကြည့်နိုင်ပြီလို့သူတို့အဖွဲ့ကပြောပါတယ
်။ This is something that doesn't require fancy smartphones. Just very bare minimum basic cell phones are actually good enough.
ဒီ app ကိုသုံးဖို့အတွက် smartphone အမျိုးအစားသိကောင်းကောင်းရှိစရာမလိုပါဘူး။ရိုးရိုးလက်ကင်ဖုန်းလောက်ဆိုကောင်းကောင်းသုံးလို့ရပါပြီ
။ကမ္ဘာတစ်လွှားကလူတွေပေးတဲ့အချက်လက်တွေပေါ်မှာမူတည်ပြီး အနေကြီးတဲ့ချင်းမျိုးစားတွေဘယ်မှနေရဆိုတာကိုပြတယ်မြေပုံကိုဒီအက်ပ်ကတဖြည်းဖြည်းထုတ်ယူပါတယ်ဒါဟာသိပ္ပံပညာရှင်တွေအတွက်အထောက်အကူဖြစ်စေရုံနဲ့မကပဲကျန်းမာရေးအာဏာပိုင်တွေအတွက်လည်းဘယ်ဒီတော့မှဘာရောကဖြစ်လာတော့မယ်ဆိုတာနဲ့ဘယ်မှာချင်းနေကြီးလောက်ရမယ်ဆိုတာကိုခံမနိုင်တော့မှဖြစ်ပါတယ်အခုလိုမျိုးလူမှုအတိုင်းဝန်းကပါပါဝင်လုပ်ဆောင်မှုမျိုးဟာချင်းကနေဖြစ်တဲ
decided that yes, literally, you know, hundreds of thousands of people are recording mosquitoes every day, especially, you know, around the world, it will create the kind of a community that is needed.
ဒီအသုံးချနေကလူများများပါဝင်လာလေပိုကောင်းလေမို့ကျွန်တော်တို့သိစိတ်လှရှားနေတာပါခက်ရှင်းရှင်းပြောမယ်ဗျာတကယ်လို့နေတိုင်းလူလိုပဲတန်းနဲ့ခြေတဲ့လူတွေကချင်းတွေကိုမတန်းတင်ကြမယ်ဆိုရင်တွက်ကြည့်စမ်းပါတကဘာလုံးပါလာဖို့လိုအပ်နေတဲ့အတိုင်းဝိုင်းမျိုးကိုဖန်တီးပေးမဲ့သဘောဖြစ်ပါတယ
် Bus app ကိုဒီဇင်ဘာဒါမှမဟုတ် January လလောက်မှာ free download လုပ်နိုင်တော့မှာဖြစ်ပါတယ်အပြည့်အစုံကိုတော့ abus.stanford.edu website ဆာမျက်နှာမှာကြည့်ရှုနိုင်ပါတယ် Britain နိုင်ငံ Oxford တက္ကသိုလ်ကနောက်သုတေသနပညာရှင်များအဖွဲ့တစ်ဖွဲ့ကလည်းအလားတူလက်ကင်ဖုန်းသုံး app တစ်ခုဖြစ်တဲ့ Mossware ကိုသုံးပြီးကျပြားချင်တွေကိုသူတို့ရဲ့အတန်တွေနဲ့ခွဲခြားပြီးသိနိုင်မှုစ조사နေတာပါချင်တွေရဲ့တဝီဝီမြည်တဲ့အတန်ကိုကြားလိုက်တာနဲ့အများစုကရိုက်ဖို့ပြင်နေကြပေမဲ့ချင်ကိုမရိုက်ခင်လက်ကင်ဖုန်းကိုထုတ်ပြီးအရင်မှတ်တမ်းတင်ဖို့သူတေသနာပညာရှင်တွေကမျှော်လင့်နေကြောင်း VOA သတင်းတောက် Asher Jones ရဲ့ပြောကြားချက်ကိုတင်ပြရင်ဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်။